Christmas အားလည်းရဲ့စတင်ကနေအချိန်မှာပဲအမေရိကန်ပြည်ထောင်စုကပြည်내တော်များများမှာစံချိန်တင်အေးခဲ့မဲ့ဆောင်းရာသီနှစ်မုန်တဲ့အန္တရာယ်ကြုံနေရပြီးတော့မနေ့ကလေယာဉ်ခီးစဉ်ထောင်တဲ့ချီဖြတ်လိုက်ရပါတယ်အင်မတန်ပြင်းထန်ပြီးနောက်ဆက်တွဲထိခိုက်ပျက်စီးမှုတွေကြုံရမဲ့မုန်တိုင်းဖြစ်တာမို့သတိပေးချက်တွေကိုအလေးနက်ထားလိုက်နိုင်ကြဖို့သမ္မတဂျိုးဘိုင်ဒန်ကပြည်သူတွေကိုတိုက်တွန်းထားပါတယ်။တမောင်းဝင်အေးမဲ့မုန်တိုင်းကြောင့်ဒီသတင်းဘက်ကအားလည်းရမတိုင်ခင်နိုင်ငံတော်ဝန်ဒေသအတော်များများမှာအေးအေးဒန်ဆူဆူဟွာကြုံရလိမ့်မယ်လို့အမေရိကန်မိုးလေဝသဌာနကသတိပေးထားတာပါ။အမေရိကန်ပြည်သူသန်း200ကျော်လူရေ60ရာခိုင်နှုန်းလောက်မုန်တိုင်းဂျန်ကိုတနည်းတစ်ပုံကြုံရနိုင်တဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားပြီးတော့ဆောင်းရာသီမှာမိုးလေဝသသတိပေးချက်တွေအခုလောက်များများအရင်တုန်းကတခါမှမထုတ်ပြန်ခဲ့ရဘူးလို့လည်းမိုးလေဝသဌာနကပြောပါရယ်အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း20ကျော်အတွင်းအေးအေးဆုံးခရစ်စမတ်ကိုကြုံနေရတာဖြစ်ပါရယ်ရှင်